American ကအီရန်ပေါ်မှာပြင်းပြင်းထန်ထန်ပြောကြားခဲ့ပြီးတဲ့နောက်မှာပထမအဆင့်အနေနဲ့အရေးယူမှုဒဏ်ခတ်မှုအစ်စ်တွေကိုချက်မှတ်လိုက်ပါတယ်ဒီအထက်မှာအီရန်ရဲ့ပယ်ထိန်တပ်ဒုံးကြီးအစီအစဉ်နဲ့တပ်ဆိုင်သူတွေအရှိလေပိုင်းဒေတာတလွှားကသူတို့နဲ့ဆက်နွယ်နေသူတွေတဲကလူပုဂ္ဂိုလ်73ဦးနဲ့ကုမ္ပဏီ12ခုကိုဒဏ်ခတ်အရေးယူခဲ့တာဖြစ်ပါတယ်အခုပြတ်မှတ်ထားအရေးယူတဲ့အထက်မှာအီရန်ကိုသူ့ရဲ့ပယ်ထိန်တပ်ဒုံးကြီးအစီအစဉ်အဆင့်မြင့်ဖို့အတွက်လိုအပ်တဲ့ပစ္စည်းတွေနဲ့ဤပညာပံ့ပိုးကူညီပေးတဲ့ UAE အာရပ်စပေါ်မြန်နိုင်ငံနဲ့တရုတ်နိုင်ငံတဲကအီရန်ကိုပံ့ပိုးကူညီနေတဲ့ကွန်ရက်တွေပါဝင်ပါတယ်။အခုအရေးယူဒဏ်ခတ်မှုဟာအီရန်ရဲ့အစ္စလာမ်တော်လှန်ရေးအစောင့်တပ်ဖွဲ့နဲ့အီရန်ကနေထောက်ပံ့ကူညီနေတဲ့ Hezbollah Lebanon အကြမ်းဖက်အဖွဲ့တွေနဲ့ဆက်နွယ်ပြီးလုံနိုင်ကင်နေတဲ့လူပုဂ္ဂိုလ်တဦးချင်းစီကိုရောကွန်ရက်အဖွဲ့တွေကိုပါရည်ရွယ်ချမှတ်တာလို့ဗန္ဒာယီဝန်ကြီးဌာနကပြောပါတယ်။အီရန်ရဲ့မကြသေးခင်ကလှုပ်ဆောင်မှုတွေဟာရေရှည်အတွက်မကောင်းတယ်လို့လက်ခံနိုင်စရာမရှိဘူးလို့အကြီးတန်းတာဝန်ရှိသူတို့ကပြောဆိုခဲ့တယ်လို့အခုအရေးယူမှုဟာအီရန်ရဲ့လျင်လိုတဲ့လှုပ်ဆောင်ချက်ကိုတုံ့ပြန်တဲ့ကနဦးအရေးယူမှုအဆင့်မှာပဲရှိနေသေးတယ်လို့သတိပေးပါတယ်။ဒါပေမဲ့အီရန်အနေနဲ့ရွေးစရာလမ်းရှိနေပြီးအမေရိကန်ဘက်ကတော့အီရန်ရဲ့တည်ငြိမ်မှုပြက်ပြက်အောင်လှုပ်ဆောင်မှုတွေကိုပြင်းပြင်းထန်ထန်တုံ့ပြန်တာနဲ့တစ်ချိန်တည်းမှာပဲနိုင်ငံတကာကိုပေးထားတဲ့အချက်ကိုအီရန်ကလိုက်နာလာခဲ့ရင်အီရန်ရဲ့အပြုသဘောဆောင်လှုပ်ဆောင်မှုတွေကိုလှုပ်ဆောင်မှာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်။